Welcome to the Voice of America in Burmese.
ပြည်ပေါင်းကင်ဝေးရန်ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်ဩဂတ်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအ
ဲ့နဲ့ခတ်သိမ်းကြီးကြပါစေအမေရိကန်စစ်သည်မောင်းနှစ်ဆင့်ဟာဒီကနေ့တနင်္ဂနွေနေ့မှာထိုင်ဝမ်ရေလက်ကြောင်းကိုဖြတ်တန်းနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဆရာတွေကဆန္ဒပြနေကြတာ6လကြာမြင့်လာပြီးတက်ကူတွေကိုပိတ်ထားပါတယ်။အမေရိကန်သမ္မတဟောင်းထရမ့်အိမ်ကနေတင်းစီသွားတဲ့ရှုဝက်ချက်မှတ်တမ်းတွေနဲ့ပတ်သက်ပြီးပို့လို့သတင်းတတိကျကျသူ့ကိုပေးဖို့တရားရေးဌာနကိုဖက်ဒရယ်တရားစုကြီးကတောင်းဆိုထားပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြပါပါကိုဟန်နိုင်
။ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနာဆင်ရမယ့်သတင်းတွေမှာတော့ထိုင်းနိုင်ငံဆန်ကလာဘူရီခရိုင်မှာမြန်မာရွှေပြောင်းအလို့သမားတွေတင်ဆောင်လာတဲ့ကားဒဇင်တိမ်းမောက်ခဲ့တာကြောင့်မြန်မာနိုင်ငံသားတချို့တည်ဆုံသွားခဲ့ပါတယ
်။ဆန်ကလာဘူရီဝီဝီကလန်ဘောဘောကကားတင်းလို့မှုနဲ့ဒီမှာပါသွားတာကအလားဒီကားထဲမှာရှိရဲ့အဲမြို့သားတုံးတွေမြို့မီတူအားလုံးစုစုပေါင်းယူရတော့တည်ဆုံတယ်
ရောင်ကြီးဦးအလုသမားအဖွဲ့ကအလုသမားရေးလှူရှားသူဥမိုးကျော်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တာ၅နှစ်ပြည့်ချိန်မှာသူတို့ရဲ့မျှော်လင့်ချက်တွေကရောဘလို့ဆက်ရှိနေပါသလဲတခါအိန္ဒိယနိုင်ငံကရာသီဥတုနဲ့သဘောပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်ပါတပုတ်ပါဝင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာသတင်းတွေတဲကတူတာနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုဦးတက်မောင်သန်းနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်စစ်သည်မော20ဟာဒီကနေ့တနင်္ဂနွေနေ့မှာထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ပြီးကလေးကအမေရိကန်စစ်သည်မော20တွေဖြတ်တန်းတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်အမေရိကအမတ်ခွန်ရေတပ်ကစစ်သည်မော20တွေဖြစ်ကြတဲ့ USS Antietam နဲ့ USS Chancellorville တို့ကထိုင်ဝမ်ရေလက်ကြားကိုပုံမှန်ဖြတ်နေကြအတိုင်းဖြတ်သွားကြတာဖြစ်ပါတယ်လို့အမေရိကရေတပ်ကဆိုပါတယ်နိုင်ငံတကာရေပြင်ကနေဖြတ်သွားတာဖြစ်တယ်လို့လည်းပြောပါတယ်တရုတ်နဲ့ထိုင်ဝမ်ကားကြီးအကြားကထိုင်ဝမ်ရေလက်ကြားဟာ160ကီလိုမီတာကျယ်ဝန်းပါတယ်အမေရိကအောက်လွှတ်တော်ဥက္ကဋ္ဌကထိုင်ဝမ်ကိုတွားရောက်လဲပတ်ပြီးတဲ့အခါတရုတ်ဟာစစ်သမောတွေလေရင်တွေပြင်တာဝေးပစ်ဒုံးကျည်တွေကိုပါအသုံးပြုပြီးထိုင်ဝမ်ရေလက်ကြားနဲ့ကမ်းခြေတစ်လျှောက်မှာစစ်ရေးလေ့ကျင့်ခဲ့ပါတယ်တရုတ်ကထိုင်ဝမ်ကိုသူ့အချုပ်အခြာအာဏာပိုင်နိုင်ငံနယ်မြေတစ်ခုဖြစ်သတ်မှတ်ထားပြီးထိုင်ဝမ်ကတရားနိုင်ငံဖြစ်ခွဲထွက်ကြီးညာမှာကိုတိမခံကြောင့်ကြီးညာထားပြီးလည်းဖြစ်ပါတယ်။အမေရိကန်ကတရုတ်တနိုင်ငံနဲ့မူဝါဒကိုလက်ခံထားပေမဲ့ထိုင်ဝမ်နဲ့အလွတ်သဘောဆက်ဆံရေးကိုလည်းတည်ဆောက်ထားတာပါ။ထိုင်ဝမ်ရဲ့အနာဂတ်ကိုထိုင်ဝမ်မှာနေထိုင်သူတွေကလာဆုံးဖြတ်ရမယ်လို့အမေရိကန်ကပြောပါတယ
်။နိုင်ဂျီးရီးယားနိုင်ငံအစိုးရတက္ကသိုလ်တွေကဆရာဆရာမတွေတပိတ်မောက်နေတာအခုဆိုရင6လအတွင်းဝင်လာနေပြီဖြစ်တဲ့အတွက်တခြားအကြောင်းတွေမှာတက်ဖို့ရွေးချယ်စရာနည်းလမ်းမရှိတဲ့နိုင်ငံဂျီးရီးယားចောင်းသားနိရတမ၅တန်းအပေါ်ထိရောက်မှုတွေရှိနေပါတယ်။အနောက်အာဖရိကနိုင်ငံတွေကတက္ကသိုလ်ပေါင်း100လောက်မှာအခုလိုကာလရှည်ကြာသပိတ်မှောက်မှုတွေမကြာခဏဖြစ်လေရှိပါတယ်။ဒါပေမဲ့ COVID ကြောင့်ကျောင်းတွေ2020ခုနှစ်တစ်နှစ်လုံးနီးပါးပိတ်ထားခဲ့ရတဲ့အခြေအနေကနေပြန်လည်ရုပ်ထနိုင်မှုကြိုးစားနေတဲ့ကာလဖြစ်တာကြောင့်အခုဒီချိန်သပိတ်မှောက်တဲ့ကိစ္စကမူလကလေးကရန်ပုံငွေလုံလောက်မှုမရှိတဲ့ပညာရေးစနစ်အတွက်ပိုပြီးအထိနာစေတယ်လို့ဆိုပါတယ်။ဘသူကမှကြောင်းအကြောင်းစကားတဲ့ထဲမပြောကြတော့ဘူးလို့နိုင်ဂျီးရီးယားနိုင်ငံအဘူဂျာတက္ကသိုလ်ကကြောင်းသားတဦးဖြစ်တဲ့အဒီနီကန်အယိုမီဒေးကပြောပါတယ်အစိုးရနဲ့တက္ကသိုလ်ဆရာဆရာမတွေကြားအခုလအတွင်းပြုလုပ်ခဲ့တဲ့ဆွေးနွေးမှုဟာလည်းတိုးတက်မှုတစုံတရာမရဘဲပြီးဆုံးသွားခဲ့တာကြောင့်ညှိနှိုင်းအဖြေရှာလို့ရနိုင်မယ့်မျှော်လင့်ချက်တွေပြတ်သုံးသွားခဲ့ပါတယ်ကြောင်းဆရာဆရာမတွေကိုလစာတိုးပေးပြီးပညာရေးအတွက်အသုံးစရိတ်တိုးမြင့်ပေးမယ်လို့2009ခုနှစ်မှာပေးထားခဲ့တဲ့ကတိကိုအစိုးရဘက်ကအခုချိန်ထိဖြည့်ဆည်းပေးခြင်းမရှိသေးဘူးလို့ဆရာဆရာမတွေကအစိုးရကိုပြစ်တင်ပြောဆိုနေကြပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းထရမ့်အိမ်ကနေသိမ်းဆည်းသွားခဲ့တဲ့ရှုဝဲမှတ်တမ်းတွေနဲ့ပတ်သက်ပြီးပူပြီးသတင်းတိတိကျကျသူ့ကိုပေးဖို့တရားရေးဌာနကိုဖက်ဒရယ်တရားသူကြီးကတောင်းဆိုထားပါတယ်အထူးစစ်ဆေးသူတယောက်ကိုခန့်ထားဖို့အကျိုးလုပ်ငန်းရွယ်ချက်တရားအနေနဲ့သူစဉ်းစားထားကြောင်းအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ် KI တရားသူကြီးအေလင်း canon ga sani ni ga tiai thana ko pi pu le sa le ma pyo tha ba de special master lo english lo tong lo ne athu sit se du ha tia du ji haung tiao phit le shi de ba de fbi ga sha phwe tain si twa de sa ya sa ran ni ya tamra u ye lou pai kwe ne be twin ma trump ga yu saung tain si ka da phit de lo mr trump ga pyo ba de di sa ya sa ran ni ko show we sin ga be phit tha bi phit de lo le tu ga so ba de mr trump ye shi ni dui ga athu sit se du tiao khan tha pi bu tia yong ko shao tha ka da ba
အဲဒီကိစ္စကိုကြားနာဖို့တရားသူကြီးကကြားသပတင်းနေမှာရုံးတော်ကိုစစ်ခေါ်ထားပါတယ်တရားသူကြီးရဲ့ရွေချက်ကိုတရားရေးဌာနကကန့်ကွက်ပိုင်ခွင့်ရှိနေပါတယ်တကယ်လို့တရားသူကြီးကအဲဒီလိုအထူးစစ်ဆေးသူတယောက်ကိုခန့်ထားခဲ့တယ်ဆိုရင်လည်းတရားရေးဌာနရဲ့စုံစမ်းစစ်ဆေးရေးလမ်းကြောင်းကတော့ပြောင်းပွားဖို့မရှိပေမဲ့စုံစမ်းစစ်ဆေးရေးဓာတ်တွေနေသွားနိုင်ပါတယ်အာဂျင်တီးနားနိုင်ငံမှာအဂရိလိုက ွယ်တွေကိုရပ်ဆိုင်းလိုက်ကြဖို့စနေနေ့မှာတောင်းဆိုလိုက်ပါတယ်။ဒုသမရကိုထောက်ခံသူထောင်ထဲခြေရပြည်သူတွေနဲ့ရဲတပ်ဖွဲ့အကြားလမ်းမတွေပေါ်မှာတင်းမာမှုတွေဖြစ်ပေါ်ခဲ့ရာကထောက်ခံသူ2ဦးဖမ်းဆီးခံခဲ့ရပြီးရဲတပ်ဖွဲ့ဝင်9ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒုသမရခရစ်စတီနာကတော့ဆန္ဒပြလူအုပ်ကြီးကိုယာယီထိုးထားတဲ့တဲတွေကနေခဏတာစကားပြောကြခဲ့ပါတယ်။ဒီမိုကရေစီစနစ်မှာလွတ်လပ်စွာပြောဆိုခွင့်ဟာအခြေခံကျတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းအခုလိုသူမအတွက်ဆန္ဒလာပြကြတာကိုကျေးဇူးတင်ကြောင်းနဲ့အားလုံးလည်းပင်ပန်းနေကြပြီဖြစ်တဲ့အတွက်အိမ်ပြန်ပြီးအနားယူကြဖို့မေတ္တာရပ်ခံကြောင်းဒုသမရကပြောကြားခဲ့ပါတယ်။အာဂျင်တီးနားနိုင်ငံရဲ့သမရဟောင်းလည်းဖြစ်တဲ့ဒုသမရခရစ်စတီနာဖာနန်ဒက်စ်ခရစ်စနဲဟာသူသမရအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့2009ခုနှစ်ကနေ2015ခုနှစ်အကြာအစိုးရငွေတွေကိုလိမ်လည်မှုပြည်သူပိုင်ငွေကြေးတွေကိုအလွဲသုံးစားလုပ်ခဲ့မှုစတာတွေနဲ့ဆွဲချက်တင်ခံထားရတာပါ။အတိုက်ခံအရာစုတွေကသူမအပေါ်တင်လာတဲ့ဒီဆွဲချက်တွေနဲ့ပတ်သက်လို့တရားသူကြီးကစီရင်ချက်ချရအောင်မှဖြစ်ပေမဲ့အဲ့ဒီစီရင်ချက်ချနိုင်ဖို့လက်တန်းကြာနိုင်ပြီးစီရင်ချက်အပေါ်ဒုသမရအနေနဲ့အယူခံဝင်ခွင့်ရှိတာကြောင့်ဒီမှုဟာနှစ်တင်နဲ့ချီပြီးကြာနိုင်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ညအိုက်ရိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
် VOA ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံရှိလူမောင်ကိုကူးနေရာကနေပြန်လာတဲ့ထိုင်ဝမ်သား3ယောက်ကိုထိုင်ဝမ်ရဲတပ်ဖွဲ့ကစနေနေ့ကဖမ်းဆီးလိုက်ပါတယ်သူတို့ဟာအရှိတောင်အရှာရာဇဝမှုကိုင်းနဲ့ချိတ်ဆက်နေတဲ့သူတွေဖြစ်တန်တရားရှိတဲ့ကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့ကပြောတယ်လို့ Focus Taiwan Internet သတင်းစာမျက်နှာကပြောပါတယ်။သူတို့ဟာမြန်မာနိုင်ငံမှာရှိတယ်ဆိုတဲ့ KK Park နဲ့ဆက်သွယ်မှုရှိနေကြောင်းထိုင်ဝမ်မှာရဲကအလို့ရှိနေတဲ့ရှောင်းတိန်ထွက်ပြေးနေသူတွေဖြစ်ကြောင်းရဲတပ်ဖွဲ့ကဆိုပါတယ်။ KK Park ဟာမြန်မာနိုင်ငံမှာရှိတယ်လို့သတင်းမှာဆိုပေမဲ့ဘယ်နေရာမှာရှိကြောင်းတိတိကျကျဖော်ပြမထားပါဘူး။ဒါပေမဲ့တခြားသတင်းတွေမှာတော့ထိုင်းမြန်မာနယ်စပ်ကရွှေကုတ်ကုံမြို့သစ်စီမံကိန်းကိုပိုင်ဆိုင်သူဦးဖြစ်တဲ့ဆိုတော့ရှီချင်းချန်နဲ့ KK Park ကပတ်သက်တယ်လို့ဆိုပါတယ်။နေဆက်ဖြတ်ကျော်လောင်စာလုံးမှုနဲ့ရှီချင်းချန်ကိုထိုင်းရဲတပ်ဖွဲ့ကဒီလအစောပိုင်းကဖမ်းဆီးခဲ့ပြီးကမ္ဘောဒီးယား passport ကိုင်ဆောင်ထားတဲ့တရုတ်လူမျိုးကိုတရုတ်နိုင်ငံကလိုရှိနေတဲ့အတိုင်းပြန်ဖို့မယ်လို့ဩဂုတ်လ15ရက်နေ့က writer သတင်းဌာနကိုပြောကြားခဲ့ပါတယ်။ KK Park ဟာလိန်ဆိုင်ရာလူကုန်ကူးမှုတွေနဲ့ပတ်သက်တယ်လို့လူရဲကိုအင်္ဂါအယောင်းဝယ်လုပ်နေတဲ့နေရာဖြစ်တယ်လို့လည်းသတင်းတွေကဆိုပါတယ်။
ပါကစ္စတန်နိုင်ငံမှာဇွန်လလယ်လောင်းလောက်ခရဲကဖြစ်ပေါ်ခဲ့တဲ့မိုးတဲရေကြီးမှုတွေကြောင့်သေဆုံးသူအရေအတွက်ဟာ1000ကျော်သွားပြီလို့အာနာပနေကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုမကြုံဘူးတဲ့ပမာဏနဲ့ဖြစ်ပေါ်နေတဲ့ရေကြီးရေလျှံမှုတွေဟာဥရယာတီပြောင်းလဲမှုကြောင့်ဖြစ်ရတဲ့ကပ်ဘေးဖြစ်တယ်လို့ပါကစ္စတန်ဥရယာတီဆိုင်ရာဝန်ကြီးကပြောပါတယ်။မိုးတဲပြည်ရုတ်တရက်ရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တာကြောင့်ကြေးရွာတွေနဲ့ဆိုက်ခင်းတွေရေထဲမြောပါကုန်ပြီးပေးမိနေတဲ့ထောင်နဲ့ချီတဲ့ဒေသခံတွေကိုစစ်သားတွေနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကကယ်တင်ပြီးဘေးကင်းရာလုံခြုံရေးစခန်းတွေကိုပို့ပေးတာသူတို့အတွက်အစားအသောက်တွေစီစဉ်ပေးတာတွေဆောင်ရွက်နေပါတယ်။ပါကစ္စတန်နိုင်ငံကမုတ်တုံမိုးရာဒီဟာအခါတိုင်းနှစ်တည်တဲ့စောပြီးဇွန်လအလယ်ပိုင်းလောက်မှာစတင်ခဲ့တာမှာအခုနောက်ဆုံးခိုင်ဘာပထုခွာနဲ့စင်ကတေဆုံးသူစီးရင်တွေထွက်လာတဲ့အတွက်အခုအချိန်ထိစုစုပေါင်းတေဆုံးသူ1033ဦးရှိသွားပြီလို့ပါကစ္စတန်အရေးပေါ်ကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။တခါမှမကြုံဘူးတဲ့မုတ်တုံအားကောင်းမှုကြောင့်ပါကစ္စတန်ကပြည်နယ်၄ခုစလုံးမှာရေကြီးရေလျှံမှုတွေဖြစ်ပေါ်နေပြီးလူပေါင်း3သိန်းရဲ့ OA နေလည်းပျက်စီးကုန်တဲ့အပြင်လမ်းတွေပြက်ပြီးလျှက်စစ်မှုတွေလည်းပြတ်တောက်ကုန်တယ်လို့ဆိုပါတယ်ခင်ဗျာ။
Venice ရုပ်ရှင်ပွဲတော်ကိုဒီအပဗုဒ္ဓနေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီးနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးဒါရိုက်တာတို့တယောက်ကြမှာမို့ဒီနှစ်ရုပ်ရှင်လောကအတွက်စိတ်ဝင်စားစရာပွဲတော်တစ်ခုဖြစ်ပါတယ်။အီတလီမြောက်ပိုင်းရဲ့ကပခီးသွားတွေအတွက်နာမည်ကျော်ထင်ရှားတဲ့ Venice မြို့က Palazzo del Cinema မှာရုပ်ရှင်ပွဲတော်ကိုဖွင့်လှစ်မှာဖြစ်ပါတယ်။ဖွင့်ပွဲကိုနာမည်ကြီးဒါရိုက်တာ No Blomberg ရဲ့ White Noise ရုပ်ရှင်နဲ့စတင်မှာဖြစ်ပါတယ်။ Venice ရုပ်ရှင်ပွဲတော်မှာပဲတင်ခဲ့တဲ့No Bombosh ရဲ့စကား Marriage Story ဟာ2019ခုနှစ် Oscar ဆုပြုဆေးမှာဆု6ဆုဝင်ခဲ့တာပါ။ခုကားကလည်းဆုတွေချိတ်လိုက်မယ်လို့ညွှန်တင်ထားကြပါတယ်။ Marilyn Monroe ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုရိုက်ကူးထားတဲ့ Director Andrew Dominik ရဲ့ Blonde မြို့ရှင်နာမည်ကြီး Director Darren Aronofsky ရဲ့ The Whale တဲ့နာမည်ကြီး Australia ရုပ်ရှင်မင်းသမီး Kate Blanchett ကတီးဝိုင်းကောင်းဆောင်ဖြစ်သရုပ်ဆောင်ထားတဲ့တာရုပ်ရှင်တွေကိုလည်းဒီပွဲမှာကြည့်ကြရမှာပါ။ယူကရိန်းစစ်ပွဲအတွက်ရည်ရည်ကိုလည်းတိကျသတ်မှတ်ပြီးပြသမှာဖြစ်တယ်လို့သိရှိရပါတယ်
။ကွယ်လွန်သူဗြိတိရှ်တော်ဝင်မင်းသမီးဒိုင်ယာနာစီးခဲ့တဲ့ Ford Escort ကားကိုဗြိတိန်နိုင်ငံမှာမနစ်ဩဂုတ်လ28ရက်စနေနေ့ကလေလံတင်ရောင်းချတာမှာပေါင်စတာလင်6သိန်းခွဲရရှိခဲ့ပါတယ်။1985ခုနှစ်ထုတ် Ford Escort RS Turbo S1 ကားဟာအခုလေလံတင်ရောင်းချတဲ့အချိန်မှာမိုင်2000ခွဲနီးပါးသာမောင်းဝသေးပြီးဒီကားဟာအင်မတန်ကောင်းမွန်တဲ့ကားဖြစ်တဲ့ကြောင်းအင်္ဂလန်နိုင်ငံ Northampton Shire မှာရှိတဲ့ကားပြိုင်ကွင်းမှာလေလံတင်ရောင်းချတဲ့အခမ်းအနားမှာလေလံတင်သူကချီးမွမ်းစကားပြောကြားခဲ့ပါတယ်။ကွယ်လွန်သူမင်းသမီးဒိုင်ယာနာနောက်ဆုံးပိုင်ဆိုင်ခဲ့တဲ့ဒီသမိုင်းဝင်ကားကိုလေလံအောင်နိုင်ဖို့ UAE နိုင်ငံဒူဘိုင်းမြို့ကလူတွေအပါအဝင်ပြည်ထောင်နိုင်ငံကတချို့လဲစူးစမ်းခဲ့ကြတယ်လို့ဆိုပါတယ်။အင်္ဂလန်နိုင်ငံအနောက်မြောက်ပိုင်းချက်ရှဲမြို့ Elderly H ရွာသားကအမေရိကန်ဒေါ်လာ9,640,000နဲ့ညီမျှတဲ့ပေါင်စတာလင်6သိန်းခွဲနဲ့လေလံအောင်သွားခဲ့တယ်လို့ဆိုပါတယ်။ဒီကားကိုတော့ပုဂ္ဂလိကပိုင်ရှင်တဦးကလေလံပစ်ခဲ့တာပါခင်ဗျာ။
နောက်ဆုံးတော့သတင်းတွေကိုဥတ္တမောင်သန်းနဲ့ကိုဇော်ဝင်းနိုင်တို့အကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်ထိုင်းနိုင်ငံဆန်ခလာဘူရီပြည်နယ်တဲကအဝေးပြေးလမ်းမကြီးမှာအထောက်ထားမဲ့မြန်မာပြည်သည်ဆောင်းလာတဲ့ကာဒစီဟာဩဂတ်လ28ရက်နေ့ဒီနေ့မှာပဲဒီမနက်ဒီနေ့မနက်4နာရီကျော်အချိန်မှာတိတ်မောက်ခဲ့တာကြောင့်တရားမဝင်မြန်မာအလုပ်သမား4ဦးသေဆုံးပြီးတော့9ဦးလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဆန်ခရဗူဒီပြည်နယ်ထဲမှာဩဂတ်လ28ရက်နေ့မနက်4နာရီကျော်အချိန်မှာပဲကာဒစီတိတ်မောက်ခဲ့တာကြောင့်မြန်မာနိုင်ငံသား၄ဦးသေဆုံးခဲ့ပြီး၉ဦးဒဏ်ရာရခဲ့တယ်ဆိုပြီးရောင်ကြီးဥလုံသမားအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်
။အာဆာဂါဘူးကြီးဝီဝီကလန်ပေါ်ပေါ့ကွာ။အာကာတင်ဝမှုနဲ့ဒီမှာပါသွားတာကဟာလာဒီကားထဲမှာရှိရဲ့အာမြို့သားတို့မြို့မီတူအားလုံးစုစုပေါင်း၄ဦးရတော့သေဆုံးတယ်။အာနောက်ပြီးကျတော့၉ဦးရတော့ဒဏ်ရတယ်ပေါ့နော်။ဒဏ်ရတဲ့သူတွေကတော့ပရာဟိတအတင်းနေရနေပြီးတော့ဆာဂါဘူးရှင်းကိုပို့ဆောင်တယ်ရှိတယ်ပြီးပြီဆိုလို့ရှိရင်အဲ့ဒီတည်ဆုံးသွားတဲ့သူတွေတရားတဲ့သူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဘာကောက်မှုပဲဆိုင်ရာတွေကိုဒီတောင်ရှိရဲ့ရေစကန်တွေကိုပြီးပို့တာမျိုးရှိတယ်အဲ့ဒါအနေနဲ့တစ်ဆက်အာသူတို့ဘယ်သူဘယ်ဟာဖြစ်ကြောင်းတွေကိုဆက်လက်ဖော်ထုတ်ဖို့ဒီအာဘိုင်းဘက်ကနေပြီးတော့ဆောင်ရွက်နေတာမျိုးရှိပါတယ်ဗျာဟုတ
်လမ်းဘေးမှာကားတိတ်မမှုဖြစ်ပြီးမှတော့ကားမောင်းသမားနဲ့အတူကားပေါ်မှာပါလာသူတို့ထွက်ပြေးသွားခဲ့ကြောင်းကားပေါ်မှာပါလာသူတွေကတော့တရားမဝင်အထောက်ထားမဲ့တွေဖြစ်တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ဟောကားမောင်းသမားတွေထွက်ပြေးနေတော့ဟုတ်ကဲ့။ကေစီအီးတွေရောဘာတွေရောဒီမြေပြင်တည်အချက်လက်ကတော့အခုကားမောင်းမှာပါလာတဲ့ဒီမြန်မာနိုင်ငံသားတွေတည်ဆုံးနေသူတွေရောတရားတဲ့သူတွေရောတော့အထောက်ထားနေလို့တရားမရှိဘူးလို့တော့ကျွန်တော်တို့သိနေရပါတယ်ဟုတ်ကဲ့
။ကားမောင်းသူကိုတော့ဖမ်းမမိသေးကြောင်းကားမောင်းသူထွက်ပြေးသွားတဲ့အကြောင်းစံခရဗူရီရဲစခန်းကရဲမှူးကြီးထနကွန်ကလည်းသတင်းတောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံနကွန်စီသမရပြည်နယ်ထဲမှာလည်းဩဂုတ်လ18ရက်နေ့ကတရားမဝင်မြန်မာ30ကျော်ကိုတင်လာတဲ့ကားတိတ်မှောက်တာကြောင့်မြန်မာ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီး4ဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာလူမဟုသမားတွေတဲဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ကွေးမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြာခဏတိတ်ဆုံးဒဏ်ရာရမှုတွေလည်းဖြစ်ပွားနေပါတယ်ရှင်။
ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ရိုဟင်ဂျာအရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်သ တိန်းနေချီတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေတိမ်းရှောင်ထွက်ပြေးခဲ့ကြရတာ၅နှစ်တင်းတင်းပြည့်တဲ့ချိန်မှာပဲ Hope is home အိမ်ပြန်ကြဖို့မျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့နေရပြန်ရေးရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်စိန်ခေါ်မှုအခက်အခဲမျိုးစုံနဲ့၅နှစ်ကြာပြည်ပင်ကန့်သတ်ခံထားတဲ့ဒီဒုက္ခသည်စခန်းတွေတဲကနေရတဲ့ဘဝကတကယ်ငရဲပါပဲအိမ်ကိုပဲပြန်ကျင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုပေမဲ့ဆရာနာတိမ်းထားတဲ့မြန်မာနိုင်ငံဘက်ပြန်ကွင်းရခဲ့ရင်ရောသူတို့မျောလင့်ထားသလောက်ရေရာတဲ့အနာဂတ်လုံခြုံစိတ်ချမှုပြီးသွားနိုင်တဲ့အာမခံချက်တွေရနိုင်ပါမလားဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသွားပြီးတော့လေ့လာခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခီးစဉ်တွေကရောသူတို့ဘာတွေမျောလင့်ထားပါသလဲကောက်ဆက်စပ်စားဒေသကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေကို VOA မြန်မာပိုင်းကမတ်စုမွန်ကမေးမြန်းပြီးတော့အစီအစဉ်တင်ပြထားပါတယ်ခင်ဗျာ
2022ခုနှစ်ဩဂုတ်လ25ရက်နေ့မှာရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာကြရတဲ့၅နှစ်တင်းတင်းပြည့်တဲ့နေ့အောင်မေ့ပွဲအထိမ်းအမှတ်နေ့ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီပြီးတော့စုဝေးဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်
မိမိကံနေပြေကိုအမေသူပြန်နိုင်လေ
၅နှစ်ပြည့်အောင်မေ့ပွဲနေ့မှာတော့ရိုဟင်ဂျာဒုက္ခသည်တွေအဓိကစုဝေးဆန္ဒပြခဲ့ရတဲ့ရည်ရွယ်ချက်တောင်းဆိုချက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်ဘာလူခါလီဒုက္ခသည်စခန်းအမှတ်၁စခန်းကောမှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်လို့ခေါ်တဲ့ဦးအီစလန်ကအခုလိုပြောပြပါတယ
်၅နှစ်ပြည့်မြောက်ရိုဟင်ဂျာဂျနိုဆိုက်ဒ်အောင်မေ့ပွဲအခမ်းအနားကိုအခုလိုဂျနိုဆိုက်ဒ်ကိုကျင်းပထုတ်လို့ရခြင်းဤအဓိကရည်ရွယ်ချက် International Court of Justice ICJ ကနေတရားမျှတမှုကိုအမြန်ဆုံးရရှိစေဖို့ရည်ရွယ်လောက်ဆောင်ချက်ဖြစ်တဲ့နောက်တစ်ချက်ကတော့ကျွန်တော်ကဘေးကင်းလုံခြုံစွာဂုဏ်သိက္ခာရှိရှိအမြန်ဆုံးအမြင့်မြတ်မြန်မာနိုင်ငံသို့ဆင်လာရေးလုပ်ငန်းစဉ်ကြီးပေါ်လာဖို့အတွက်လောက်ဆောင်ချက်ဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာတွေကြုံတွေ့ခံစားခဲ့ရတဲ့ဆုံးရှုံးနစ်နာခဲ့ရတဲ့လူခွေးချိုးဖောက်မှုအဖြစ်အပျက်တွေဟာ၅နှစ်ကြာလာပြီမဲ့လွယ်လွယ်ကူကူနဲ့မေ့ပျောက်လို့မရနိုင်သလိုနစ်နာသူတို့အပေါ်တရားမျှတမှုကိုစောင့်ကြည့်ပေးစေလိုပါတယ်လို့ကော့စ်ဘဇားခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်ခွနစ်မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်ကျွန်တော်တို့ဒီနေ့မှဘယ်လောက်တိကျွန်တော်တို့ခံရတယ်ဆိုတာဒီကဘာပေါ်မှာဥပမာပေဖို့ဥပမာတော့မရှိဘူးပြနေတယ်ကျွန်တော်တို့အဲ့လောက်တိခံစားခဲ့ရပါတယ်ဟဲ့ဒီဒုက္ခသည်ဘဝကိုတက်မလို့ရှင်ပဲမိမိတို့မူလားထာနေမြန်မာနိုင်ငံရှိမူရင်းနေရာစုလူကုန်သိက္ခာရှိရှိဘေကင်းလုံချုံစွာနေရေးပြင်နိုင်ရဲ့အတွက်ကပ္ပအတန်းဝန်းရောမြန်မာတန်းဝန်းရောတာဝန်ယူတာဝန်ခံဖို့ကျွန်တော်တို့ထိုက်ထုံးလိုပါတယ
်ကုတုပလောင်ဒုက္ခသည်စခန်းအမှတ်၅မှာခိုးလုံနေထိုင်တဲ့ရူဟင်ဂျာဒုက္ခသည်ဥမမောင်ကလည်းလွန်ခဲ့တဲ့၅နှစ်တာကာလအသက်ဆုံးရှုံးခဲ့ရသူတို့အတွက်ကြံရစ်သူတွေကအောက်မေ့ပွဲဆူတောင်းပေးခဲ့ကြသလိုနေရရင်းကိုလည်းဘေးကင်းကင်းနဲ့ပြန်လိုပါတယ်လို့ပြောပါတယ
်အဲ့ဒီအောက်မေ့ပွဲ၅နှစ်ပဲအောက်မေ့ပွဲခန္ဓာဒီမှာတော့ကျွန်တော်တို့ဆုံးသွားကြတဲ့ရူဟင်ဂျာနေကမနမမြတ်ဆူတောင်းပွဲတွေလုပ်တယ်အဲ့ဒီမှာကျွန်တော်တို့အမေဆုံးဖြင့်ကျွန်တော်တို့ရဲ့ကံပေးနေမှာအင်ပြင်းနေတော့ကင်ပင်းနေပါတယ်ကျွန်တော်တို့ပို့စတာတွေမှာရေးထားတာရှိတယ်အဲ့ဒီဟာကျွန်တော်တို့တောင်းဆိုချတယ်လက်တချို့ပါပါတယ်တင်ငင်မှုတွေရရှိတဲ့ပေါ်တော့ကျွန်တော်တို့အတိတ်ကတောင်းဆိုတဲ့ကျွန်တော်တို့ security citizenship အဲ့ဒီဟာကျွန်တော်တို့တောင်းဆိုတာရရှိပါတယ်ကျွန်တော်တို့ချိန်ရတဲ့ host of PC ဖိုင်ဆိုင်ကနေကိုလို့ကျွန်တော်တို့ဖင်လီရရှိပေါ်တော့လေကျွန်တော်တို့မြမဆူရစီကတောင်းဆိုတာရှိပါတယ်ဒီမှာရှိတဲ့ရင်းရဒုက္ခစရိယာနဲ့ကျွန်တော်တို့မြမဆူရကုဇလေကွာနာဆင်ဒီနာပိုင်းမှာတာဦးတယုံမှာလာပြီးတော့ကျွန်တော်တို့ရိုဟင်ဂျာတွေနဲ့ပြည်စုံတာဆွေးနွေးတာအခုတိမရှိပါဘူး Joint Working Group အနေနဲ့ဒီမှာလာပြီးတော့ကျွန်တော်တို့ဆွေးနွေးပြီးတော့တရင်ဒီပါရီခောက်ပြီးတော့ဖီလိုက်မယ်ဆိုလို့ဆိုရင်ဒီ partition ကလောလောဆယ်လွယ်လွယ်ကူကူဆန်းနေတာ
လွန်ခဲ့တဲ့၅နှစ်2018ခုနှစ်ဩဂုတ်လကုန်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ ERSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပြိပခါတွေရဲ့နောက်မှာစစ်တပ်နဲ့နေကြားဆောင်တပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်နေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်။အဲ့ဒီထဲကမှရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြရတာပါ။အဲ့ဒီမှာဘင်္ဂလားဒေ့ရှ်စခန်းတွေထဲမှာပဲနေထိုင်ခိုးလုံခဲ့ကြရတာက၅နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကတော့မရေရာသေးပါဘူး။နေရက်ကိုပြန်လိုကြတဲ့ရိုဟင်ဂျာတို့ရဲ့အရေးနိုင်ငံတကာအနေနဲ့မေ့မထားပဲ ပေါ်ပြီးတော့မှအကူအညီပေးကြဖို့ပထမဆုံးအကြိမ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းလေးစီကိုပြီးခဲ့တဲ့ရက်ပိုင်းကပဲတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကလည်းတိုက်တွန်းပါတယ
် All of them have said we want to go back but we want to go back
ရိုဟင်ဂျာတွေအားလုံးလို့ပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြောင်းကျင်ကြပါတယ်ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အတက်မွေးဝမ်းကြောင်းလုတ်ကင်ခဲ့တာတွေကိုပြန်လဲရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်တွေကိုပြန်ရမှသူတို့ပြန်ကြမှာပါအခုလိုကုလသမဂ္ဂကရောနိုင်ငံတကာကပါစိုးရိမ်မကင်းဖြစ်နေတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအနာဂတ်အထူးသဖြင့်လူမမဲကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရေရာမှုမရှိတာကြောင့်အိမ်ပြန်ခြင်းပြီးလို့ပြောလာသူကတော့ကုတုပလောက်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ဖြစ်ပါတယ်
တော်တော့မှာဒုက္ခသည်ဘဝကလွန်လုတ်ပါပြီ။ငါးနေထက်ပူပြီးတော့ဒုက္ခသည်ဘဝကိုမလူရှင်တော့ဘူး။လူကုန်တိတ်ကတ်ရှိရှိဘဲကင်းလွန်ချွန်စွာအမြင်ဆုံးနေရဲ့ရင်မူရင်းနေရမြန်မာနိုင်ငံစုကျွန်တော်တို့ပြင်လူပါတယ်။ကပ္ပကုလသမဂ္ဂအနေနဲ့ကျွန်တော်တို့ရူဟင်ဂျာဒုက္ခသည်တွေလူကုန်တိတ်ကတ်ရှိရှိမူရင်းနေရမြန်မာနိုင်ငံစုအမြင်ဆုံးပြင်နိုင်ရဲ့အတွေ့အမန်တကယ်တည်ယုံမှုရှိတဲ့လွတ်ဆွန်ရှေ့တွင်နဲ့လုံငင်ကိုအောင်မြင်စွာဆွန်ရွေးနိုင်အောင်လက်ရှိ UN ရဲ့အားနည်းရှေ့တွေကိုအားတည့်ချက်အပြည့်ပြောင်းလဲလာအောင်ဆွန်ရွေးပြည့်စည်ရှင်ပါတယ်။ဖွန်စင်အတင်းနဲ့ကျွန်တော်တို့မြန်မာအရေးရောရူဟင်ဂျာအရေးအရေးရောစနစ်တကျအောင်မြင်လာအောင် UN အနေနဲ့ဆွန်ရွေးပြည့်စည်ရှင်ပါတယ်လို့ကျွန်တော်ကမျှော်လင့်နေပါတယ
်။ဒီသတင်းပတ်ထင်မှာပဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းလေးစီကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆက်သွေးရေးအရာရှိရီဂျီနာဒီလာဖိုတီလာကလည်းရိုဟင်ဂျာတွေကိုမြန်မာနိုင်ငံဘက်ကနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအာမခံဖို့လိုတယ်လို့ပြောပါတယ
်ဒုက္ခသည်ရဲ့လိုအပ်ချက်တွေကိုသိဖို့အတွက်အနာဂတ်ဆုံးဖြတ်ချက်တွေကိုအကြောင်းကြားနိုင်ဖို့တိတ်ဖို့အရေးကြီးကြောင်းဒါမှလည်းနေရပြန်တဲ့အခါမှာလုံခြုံမှုရှိတယ်ဆိုတဲ့အသိကိုသူတို့ရနိုင်မှာဖြစ်ကြောင်းပြောပါတယ်ပတ်တန်းထောက်ထားတဲ့ရပိုင်ခွင့်ပညာရေးနဲ့လွတ်လွတ်လပ်လပ်သွားလာခွင့်စတဲ့အခွင့်အရေးတွေရဖို့နဲ့တိုင်းပြည်အတွင်းမှာနိုင်ငံသားဖြစ်နေတိမှတ်ပြုခံရဖို့လိုအပ်ပါတယ်လို့လည်းပြောကြခဲ့တာပ
ါရိုဟင်ဂျာတို့ဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအပါအဝင်ပြန်လည်နေရာချထားရေးကိုစနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပါတယ်
ကျွန်တော်တို့ပြန်လာရေးလုပ်ငန်းစီမှာကျွန်တော်တို့ရဲ့သုံးစုရှာ90%ပါဝင်ပါတယ်ခင်ဗျာနံပါတ်1သုံးစုရှာကတော့လွလဲ့ရေးတရားမြတ်တာကြီးယူသားကျူးစင်သောဆွနေပွဲဆက်တင်ပါရင်နံပါတ်2ရှာကတော့ဂုံတိတ်ကရှိရှိဘဲကင်းလုံချုံစွာရှိစေဖို့ဖြစ်ပါတယ်နံပါတ်3အချာကတော့ယခင်ကကျွန်တော်တို့ရူဟင်ဂျာဒေစီကရုပ်တင်ခံခဲ့ရသောမွေးရပါနိုင်ငံသားအခွင့်အရေးအထက်အမကန်ချပြပါတယ်နံပါတ်4အချာကတော့ထဝင်းကမှုတဝင်းယူမှုအပြေးဝါချင်းဆောင်ရွက်ဖြစ်ပါတယ်နံပါတ်5အချာကတော့ရင်ချိန်မှုရှိစေဖို့အတွက်ခြေတွင်းရှိIDB ဒုက္ခသည်စခန်းများအမြင့်ဆုံးပြတင်ပြီးမူလနေရာတွင်ပြန်လည်နေရာဆက်တာပြီးနမင်္ဂအချက်ကတော့ရခိုင်ဒေသကြီးနိုင်ငံတကာအဖွဲ့အစည်းများနဲ့နိုင်ငံတကာသတင်းမီဒီယာများအခက်အတန့်မရှိဝင်ကွင်းချူရီနံပါတ်6အချက်ကတော့လူဝင်ကြများဂျာကန်ယာယီစခန်းသုံးမဟုတ်ဤများ၌မထဘဲမိမိမူလချေရွာ၌သာပြန်လည်နေရာဆက်တာရည်နဲ့ကျွန်တော်တို့မူလပိုင်ဆိုင်ခဲ့တဲ့လေယာမေပေါ့ဗျာတခြားပိုင်ဆိုင်မျိုးများပြန်လည်ရရှိရင်းနဲ့နမဲခုနှစ်အချက်မှာယခုမြန်မာနိုင်ငံရှိကျေးဇူးပြေသားများအပေါ်ဖြူလို့သည့်ရင်ပန်းနှိမ့်ဆက်ကျွလုံမှုများအများဆုံးရတန်းပြေးရေးကိုစသည်ကျွန်တော်တို့အချက်ခုနှစ်ချက်တောင်းဆိုထားပါတယ်ခင်ဗျာ
လက်ရှိအခြေအနေမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကဒီနှစ်ကုန်ဒီဇင်ဘာလောက်မှာဖြစ်နိုင်ပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအတွင်းဝင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲနိုလင်းဟေဇာကိုတွေ့ဆုံခဲ့တဲ့မြန်မာနိုင်ငံမှာဆက်နာသိမ်းထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒုက္ခသည်တွေနေရပြန်ပို့ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စည်းရင်းကိုပေးအပ်ခြင်းမရှိပါဘူးလို့ပြောပါတယ်။စခန်းတွေထဲမှာ၅နှစ်တိုင်ခိုးလုံနေရဆဲဖြစ်တဲ့ရိုဟင်ဂျာတို့ရဲ့အရေးတရားမျှတမှုရှိအောင်ဆောင်ရွက်ရမယ်ဆိုတာကို ငါးနှစ်ပြည့်အောင်မွေးပွဲနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်အပါအဝင်ကုလအကြီးအကဲတွေဘက်ကတိုက်တွန်းထားပါတယ်ဒါပေမဲ့လည်းဒီလိုရိုဟင်ဂျာတို့နေရပ်ပြန်ရေးတရားမျှတမှုရရေးအားလုံးကတောင်းဆိုလှုပ်ရှားနေပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်တရားဝင်လက်ခံမထားတဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာတွေကိုကူညီကယ်ဆယ်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားအစိုးရအဆက
သဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းအလဲပေးခြင်းပါတယ်။အိန္ဒိယနိုင်ငံမှာမုတ်တုံမိုးအားကောင်းပြီးတော့ရေကြီးမြေပြိုကျမှုတွေကြောင့်မကြာသေးခင်ရက်ပိုင်းတွင်လူ40လောက်သေဆုံးခဲ့ပါတယ်။ဒါဟာဥရုယာတီပြောင်းလဲမှုကြောင့်စိန်ခေါ်မှုတွေရှိနေချိန်မှာပဲကြံ့ခိုင်မှုမရှိတဲ့တောင်ဆောင်ဒေသတွေမှာစင်စက်မပြတ်ဖွံ့ဖြိုးရေးအစီအစဉ်တွေလှုပ်ဆောင်ခဲ့တဲ့အတွက်ဖြစ်တယ်လို့ကြွမ်းကျင်သူတွေနဲ့ဒေသတွင်းသဘောပတ်ဝန်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင်းအင်ဂျင်နီယာပတ်ရီချာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရေကြီးမြေပြိုမှုတွေကြောင့်အိမ်တွေပြိုကျလမ်းတွေရေရှမ်းပျက်စီးပြီးကားတွေလည်းတွန့်လင်ကုန်ပါတယ်။မုတ်တုံမိုးသဲထန်စွာရွာသွန်းမှုကြောင့်ဟိမဝန္တာတောင်ဆောင်တွေပြိုကျပြီးရွာတွေမြေကြီးအောက်ရောက်သွားရတဲ့အဖြစ်အပေါ်ရာဂျင်ဒရာကူမာလို့ဟိမချပရာဒေ့ရှ်ပြည်နယ်ကဒေသခံတွေအားအသိနေကြဆဲပါ
။ဘာဒလ်ဖတာရာကူချူဝါပါနီအေ
ကောင်းကင်ရုတ်တရက်ပြိုကျလာသလိုပါပဲမိုးကရမ်းသဲလွန်ပြီးတော့နေရာတိုင်းကိုရေလွှမ်းသွားပါတယ်ကျွန်တော်အိမ်ကအခန်းတစ်ခန်းရေထဲပါသွားပြီးတော့အင်္ဂလိပ်တွေလည်းအက်ကုန်ပါတယ်ကျွန်တော်တို့အသက်ရှင်နေသေးပေမဲ့ပတ်ဝန်းကျင်မှာအားလုံးပျက်စီးကုန်ပါတယ
်လူတွေဒါစင်နဲ့ခြေတည်ဆုံးခဲ့ရပြီးတချို့ကပြန်လဲထူထောင်ရေးအတွက်အာရုံစိုက်နေကြသလိုအများစုကတော့ဒီအဖြစ်အပျက်ကိုပြန်လဲမြင်အောင်မိနေကြဆဲပါဒါနဲ့ပတ်သက်လို့တခြားဒေသခံတူဦးဖြစ်တဲ့မဟာစင်တကူကအခုလိုပြောပါတယ
်။ हमने कभी भी ऐसा पानी जो है कभी नहीं देखा था
ဒီလောက်များတဲ့ရေတွေကျွန်တော်တို့တစ်ခါမှမတွေ့ဘူးပါဘူး။အသက်ပါမသွားပါစေနဲ့လို့ဆုတောင်းနေရပါတယ်
။ဒီလိုဖြစ်ရတာဟာခိုင်ခန့်မှုမရှိတဲ့တောင်ဆောင်နေမှာဖွံ့ဖြိုးမှုအစီအစဉ်တွေအလွန်အကျွံလုပ်ခဲ့တဲ့အတွက်ဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်မိုးတဲထန်စွာရွာသွန်းတာကမြေပြိုမှုကိုဖြစ်ပေါ်စေတယ်လို့ဆိုပါတယ်။ဟိမဝန္တာဟာတက်တန်းမှုတောင်တန်းဖြစ်ပြီးဘူမိဗေဒသဘောအရတည်ငြိမ်မှုမရှိတဲ့တောင်တန်းတွေဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကာလတွေအတွင်းအိန္ဒိယနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအားကောင်းခဲ့ပြီးနေရာဒီမှာခီးသွွားတွေအပန်းဖြေဖို့အလားများတဲ့ဒီဒေသမှာဆက်လို့ရေးလုပ်ငန်းတွေအကြီးအကျယ်လုပ်ခဲ့ကြတာပါ။တောင်ဆောင်တွေကိုဖြိုချပြီးလမ်းချဲ့တာ၊အိမ်တွေနဲ့ဟိုတယ်အသစ်တွေတည်ဆောက်တာတွေလုပ်ခဲ့ပါတယ်။စင်စစ်မပြဖွံ့ဖြိုးရေးအစီအစဉ်နဲ့ဒီဆက်လို့ရေးလုပ်ငန်းတွေကိုလုပ်ခဲ့တဲ့အတွက်အခုလိုမြေပြိုမှုတွေဖြစ်ရတာလို့ဟိမချပရာဒေ့ရှ်ပြည်နယ်တက္ကသိုလ်ကပထဝီနဲ့တဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာဌာနကအမ်ပရစ်ကူမာမဟာဂျန်ကပြောပါတယ
် We have noticed that at Chambi area
လူငယ်အမျက်ကချမ်ပီဒေသမှာ NDG ဖြစ်ခဲ့ပါတယ်အဲ့ဒီမှာတောင်ဆောင်ကိုဒေါင်လိုက်တူးချလိုက်တော့ဘာမှအမိခိုမရှိတော့ဘူးဖြစ်သွားတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်ဆောင်ကမြေပြိုစရာပိုဖြစ်လာပါတယ
်ဆောက်လို့ရေးလုပ်ငန်းတွေအတွက်ညစ်လမ်းကြောင်းတွေလွဲပစ်တာညစ်ထဲကကြောက်တွေတူးရတာတွေကရေကြီးမှုဖြစ်စေတယ်လို့သူကသတိပေးပါတယ
် Mining of the rivers is an important
ညစ်တွေထဲမှာမိုင်းတူးမှုကကြောက်တုံးကြီးတွေကိုရွှေ့ရတဲ့အတွက်အရေးပါတဲ့အချက်ဖြစ်ပါတယ်အဲ့ဒီကြောက်တုံးကြီးတွေကိုရွှေ့လိုက်တော့ရေတွေကအထင်းကုမရှိဒလဟောစီးဆင်းကုန်ပါတယ
်အလားတူမြေပြိုမှုတွေနောက်မှမဖြစ်ရလေအောင်အန်ကစ်ဆုကိုရှိရှ်လိုစေတနာဝန်ထမ်းတက်ကြွလှူရှားသူတွေကတောင်ဆောင်တွေမှာတစ်ပင်တွေပြန်ဆိုင်နေကြပါတယ
်ယိုထရီကဗာကမ်မူဝဲဘူစဒကင်ဘနာနေမေ
လမ်းဖောက်တာဒါဘီဆက်ယုံစောက်တာတွေကတည်တော်တွေပြုံးကုန်ပါတယ်သူကအပင်သစ်တွေဆိုက်တာတော့ရှိပါတယ်ဒါပေမဲ့အဲ့အပင်တွေကိုပြန်လေ့လာကြည့်လိုက်တော့ရေရှည်မခံတာကိုတွေ့ရပါတယ်
သူတို့ပတ်ဝန်းကျင်ကတောတောင်သဘာဝတွေပြောင်းလဲလာနေတာကိုဒေသခံတွေကလည်းသတိထားမိကြပါတယ်အနာဂတ်အတွက်စိုးရိမ်ကြတာကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးစေတာတွေကိုအတတ်နိုင်ဆုံးနေအောင်လုပ်ကြဖို့လိုတယ်လို့မဟာရှင်သခူးကပြောပါတယ
် दिल के अंदर इतना भय है
ဒါမျိုးထပ်ဖြစ်မှာကိုကျွန်တော်တို့အသေးနှလုံးထဲကနေကြောက်နေကြပါပြီ
ကြောင်ဆောင်တွေကိုမထိန်သိမ့်မှုဆိုရင်တော့အလားတူဖြစ်ရတဲ့ထပ်ဖြစ်နေအောင်မယ်လို့ပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်နေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email နဲ့ဆက်သွယ်ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို
ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ VUE American တန်ကနေ2022ခုနှစ်ဩဂတ်လ28ရက်တနင်္ဂနွေနေ့ညပိုင်းမှာမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းဖြစ်နေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အဲ့မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှာပေးစာကဏ္ဍသတင်းတွေကတူတာနဲ့ထူးခြားဆက်များသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ပြည်သွင်းနိုင်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်နေဦးတော်လန်ရေးရဲ့ဤနဲ့အမျိုးသမီးများရဲ့အခမ်းကဏ္ဍကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်။မိုင်းရင်ကျနိုင်ကအခုညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကဏ္ဍကနေຫນွေဦးတော်လှန်ရေးနဲ့အမျိုးသမီးများရဲ့အခမ်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ဆရာနာသိန်းတာတစ်နှစ်ကျော်လာချိန်အထိမြန်မာနိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြပွဲတွေမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်နေကြတယ်။ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြနေသူတွေကိုစစ်တပ်ကရက်စက်စွာပြစ်ခတ်ဖြိုခွဲပြီးနောက်ပိုင်းခက်ခဲတဲ့ကာလတွေမှာလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူနိုင်ငံနဲ့အဝန်ဆန့်ကျင်ဆန္ဒပြတိုက်ပွဲဝင်ရမှာပါဝင်နေကြတယ်လို့2022မေလ26ရက်နေ့ကမြစ်စိမသတင်းဌာနရဲ့အာနာသိန်းပြည်ချိန်ကစလို့လွတ်လပ်မှုအတွက်ယက်တည်ခဲ့ကြတဲ့မြန်မာမျိုးသမီးတွေရဲ့ပန်းပွင့်တွေမှသည်မင်္ဂလာဝတ်စုံတွေစီတို့ခေါင်းစဉ်နဲ့ဖော်ပြတဲ့ဆောင်းပါးမှာရေးသားထားတာကိုတွေ့ရပါတယ်။စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တော်လှန်တဲ့မြမနွေဦးတော်လှန်ရေးမှာအလွာသီးသီးကမြန်မာမျိုးသမီးတွေဟာရှေ့တန်းကပါဝင်ခဲ့ကြတာကိုတွေ့ကြရမှာဖြစ်ပါတယ်။ငင်းချမ်းစွာဆန္ဒပြပွဲတွေမှာအမျိုးသမီးတွေဥဆောင်ပြီးပန်းတပိတ်တနခါတပိတ်နှုတ်ခမ်းနီတပိတ်စတဲ့တမာရိုးကြမဟုတ်တဲ့တီထွင်ဆန်းသစ်မှုရှိရှိနဲ့ဆွဲဆောင်မှုရှိတဲ့အတွေးအစ်တွေနဲ့ပေါ်ဆောင်ခဲ့ကြတာကိုသတိပြုမိကြမယ်ထင်ပါတယ်
။ဆရာနာတိန်းနာ34ရက်မြောက်တဲ့နေ့ဖြစ်တဲ့2021မတ်လ10ရက်နေ့မှာကြာရောက်တဲ့ကမ္ဘာအမျိုးသမီးများနေ့မှာတက်ကြွလှုပ်ရှားသူလူငယ်များနဲ့အမျိုးသမီးတွေဟာထမိန်အလံထူပြီးရန်ကုန်မြို့စမ်းကြောင်းမှာတပိတ်တိုက်ပွဲဆင်နွှဲခဲ့ကြပါတယ်။စစ်သားတွေချီတက်လာတဲ့ရန်ကုန်မြို့ကလမ်းတွေပေါ်မှာထမိန်တွေတန်းပြီးအတားအဆီးတွေလှုပ်ခဲ့ကြပါတယ်။ထမိန်အလံထူတဲ့တပိတ်ဟာ Sarong Revolution ဆိုပြီးကဘာကိုတည်စေခဲ့ပါတယ်။ဒါကြောင့်လဲ Asia Pacific Center ရဲ့ပါမခဒေါက်တာမီမီဝင်းဘတ်ကလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်အတဲကိုအသုံးချပြီးမြန်မာမျိုးသမီးတွေဟာဆရာနာရှင်ကိုတော်လှန်ရုံသာမကမြန်မာလူ့ဘွဲ့စည်းတွင်းမှာအမျိုးသမီးတွေပေါ်ထားရှိတဲ့သဘောထားအမြင်တွေကိုပြောင်းပြစ်ဖို့စ조사လာတာကိုတွေ့ရတယ်လို့ Asia Pacific AffairsJournal Air University မှာ2021ဩဂုတ်လ26ရက်နေ့ကဖော်ပြခဲ့တဲ့သူ့ရဲ့ဆောင်းပါးမှာရေးသားထားပါတယ်။ဒါဟာဘာကိုပြသလဲဆိုရင်ဆရာနာရှင်ကိုတော်လှန်ရုံတသက်မဟုတ်တော့ပါဘူး။အတွေးခေါ်တိုက်ပွဲအတွေးခေါ်တော်လှန်ရေးဖြစ်တယ်ဆိုတာဒေါက်တာမီမီဝင်းဘတ်ကမိမောင်းထုတ်ပြလိုက်တာပါ။
တိုင်းမဂ္ဂဇင်းကြီးကလည်းမြန်မာမျိုးသမီးတွေဟာသူတို့ရဲ့အနာဂတ်အတွက်ကာလကြာချီစွာဖိနှိပ်လာခဲ့တဲ့စစ်တပ်ကိုတိုက်ပွဲဝင်နေကြတဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2021မေလ1ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာမြန်မာမျိုးသမီးငယ်တွေຫນွေဦးတော်လိုင်းအေးမှာရှေ့တန်းကနေဥဆောင်ပါဝင်နေတာကိုအတိအမှတ်ပြုဖော်ပြထားပါတယ်။ CDM လှုပ်ရှားမှုရဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပြီးကျန်းမာရေးလှုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊အထည်ချုပ်လှုပ်သမားတွေနဲ့အလွှာပေါင်းစုံကအမျိုးသမီးတွေပါဝင်ကြတယ်။စစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီ9ရက်နေ့မှာပထမဆုံးပြစ်ဒဏ်ခံရတာဟာမြားတွဲ့တွဲ့ခိုင်းဆိုတဲ့19နှစ်အရွယ်မိမပြိုလေးဖြစ်တယ်။ဆရာနာရှင်ကိုဥဆောင်တော်လှန်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒေါ်စင်မာအောင်ဒေါ်ဤတင်စာမောင်စတဲ့အမျိုးသမီးတွေဟာအ धिक ဥဆောင်မှုကဏ္ဍမှာပါဝင်နေကြတယ်။မြန်မာလူဦးရေရဲ့52ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်း Time Magazine ကြီးရဲ့ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။
ဒါကြောင့်မို့မြမနွေဦးတော်လှန်ရေးကြီးနဲ့အမျိုးသမီးတွေပါဝင်နေတဲ့အခမ်းကဏ္ဍအပေါ်အမြင်ကိုတော့အမျိုးသမီးခွင့်ရေးကာကွယ်စောင့်ရှောက်သူတအုပ်ဖြစ်တဲ့ဒေါ်မေစပယ်ဖြူကအခုလိုပြောပါဗျ
။နွေဦးတော်လှန်ရေးမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်ပေါင်းများစွာဟာရက်ဆက်ကြမ်းတမ်းနဲ့အနေအမျိုးမျိုးကိုကြုံတွေ့ရနိုင်တယ်ဆိုတာကိုသိလျက်နဲ့ သူတို့ရဲ့ဘဝလုံခြုံမှုအဆက်နဲ့တိတ်ခါလူသားဆန်စွာအသက်ရှင်ရည်တည်ခွင့်အပါအဝင်အနာဂတ်တွေမိသားစုတွေကိုပါဆွန့်လွတ်ပြီးအဆုံးသတ်တိုက်ပွဲအောင်တဲ့အထိအမျိုးသားတွေနဲ့အတူရင်ပေါင်တန်းပြီးပါဝင်တိုက်ပွဲဝင်နေကြပါတယ်။နှွေဦးတော်လန်ရေးလို့ပြောလိုက်ရင်အမျိုးသမီးတွေရဲ့ဥဆောင်ပါဝင်မှုကိုလုံးဝချန်လှပ်ထားလို့မရနိုင်ပါဘူး။အမျိုးသမီးတွေဟာစစ်မှန်တဲ့ Federal Democracy နိုင်ငံတော်တည်တည့်ပေါ်ထွန်းလာရေးအတွက်ရှေ့တန်းကနေမမမမပါဝင်နေတဲ့ဥဆောင်နေတဲ့ဆိုတာအထင်ရှားပါပဲ။ဒါဟာကျွန်တော်တို့ရဲ့တမိုင်းတည့်အတွက်ထူးခြားတဲ့မှတ်တမ်းတစ်ခုပါ။အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်နေလို့ကိုဒီတော်လန်ရေးကြီးဟာမုတ်ချအောင်မြင်မှာလို့ကျွန်မကတော့အလေးအနက်ယုံကြည်ထားတယ်။အာဏာရှင်စနစ်နဲ့အတူလူမျိုးစည်းဝါဒ၊လိင်ခွဲခြားဆက်ဆံမှုတွေနဲ့ဖိုးဝါဒီစနစ်ဆိုးတွေအားလုံးမုတ်ချအဆုံးသတ်စေဖို့ရွေးဥတော်လာရေးမှာပါဝင်နေတဲ့လူထုလူတန်းစားအလွတ်တီးတီးကအမျိုးသမီးတွေရဲ့အခမ်းကဏ္ဍဟာပြည်သူတွေအားလုံးရဲ့နှလုံးသားမှာအမှတ်ရစရာဖြစ်ကြမ်းနေမှာပ
ါ2010ရွေးကောက်ပွဲအပြီးမြမနိုင်ငံရေးအကူပြောင်းစတင်ချိန်မှာအခြေခံလူ့အခွင့်အရေးအမျိုးသမီးအခွင့်အရေးအလုပ်သမားလယ်သမားအခွင့်အရေးစားသုံးသူအခွင့်အရေး LGBT အခွင့်အရေးစတဲ့အခြေခံရပိုင်ခွင့် Rights Base တွေရရှိရေးတောင်းဆိုလှုပ်ရှားကြသူတွေအဖွဲ့အစည်းတွေအားကောင်းမောင်းတန်ပေါ်ထွက်လာခဲ့တာတွေ့ကြရမှာပါ။အဲ့ဒီပွင့်လင်းစွာ10နှစ်တာကာလအကျိုးသက်ရောက်မှုဟာဆရာနာရှင်စနစ်ဆန့်ကျင်ရေးဖက်ဒရယ်ပြည်ထောင်စုတရပေါ်ထွန်းရေးကြိုးပမ်းမှုတွေကိုပိုမိုအားကောင်းစေခဲ့တယ်လို့ဆိုရမှာပါ။ဒီနေရာမှာနိုင်ငံလူ့ရေးရဲ့52ရာခိုင်နှုန်းရှိတဲ့အမျိုးသမီးတုအင်အားကိုတော်လှန်ရေးအတွက်အားပြုဖို့လိုအပ်တယ်လို့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုစွမ်းအားကိုအတိအမှတ်ပြုကြရမှာပါ။မေ့လျော့ထားလို့မရပါဘူး။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကတော့ဒီကနေ့အချိန်ကာမှာကြားမှဒန်းတူအခွင့်အရေးမရှိဘူးဆိုရင်စင်ဆက်မပြတ်ရှင်သန်နေတဲ့အနာဂတ်နဲ့ဒန်းတူညီမျှတဲ့အနာဂတ်ကိုရောက်ရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီသတင်းတွေထဲကသုတအစီအစဉ်ကိုမတင်ဆက်ခင်မှာအရင်ဆုံးဒီမြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
Facebook ပေါ်က view ထုတ်လွှင့်ချက်တွေအောက်မှာမှတ်ချက်တွေတွေလာရေးလာတဲ့သောရရှင်တွေထဲမှာတော့ကိုပါတန်းဆိုတဲ့သောရရှင်ကမင်္ဂလာပါ view ရေ view တို့လိုသတင်းဌာနမျိုးတွေရှိနေလို့မျက်စိပွင့်နားပွင့်ရလို့ကျေးဇူးအမြဲတင်နေမိပါတယ်တဲ့တူတူလေးရေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ဖြိုးဝင်ဆိုတဲ့သောရရှင်ကမင်္ဂလာပါခင်ဗျာတဲ့ view မြန်မာကိုငငယ်လေးတွေကဖေဖေတို့သတင်းနှာထောင်တဲ့အချိန်တွေကအမြဲအားပေးနေခဲ့ပါတယ်တဲ့ကျွန်တော်အခုတော့အထိုင်းကိုရောက်ရှိနေတဲ့ဗမာလေးတယောက်ပါဆိုပြီးစာရေးလာပါတယ်ဇော်စီသူမိုးဆိုတဲ့သောရရှင်တောင်းဆိုလာတာလေးတစ်ခုကိုလည်းဖော်ပြပေးချင်ပါတယ်ရှင
် VOA ခင်ဗျာ website မှာတင်ရင်အရင်လို16 kilobyte နဲ့တင်ပေးပါခင်ဗျာကျွန်တော်က download ပြီးနားထောင်ပြလို့ပါအရင်က 6.8 megabyte လောက်ပဲရှိတော့ data လည်းတက်တာချိန်ကုန်လည်းတက်တာလို့ပါခင်ဗျာ VOA ဝိုင်းတော်သားများကျမ်းပါပါစေနောက်လည်းစာအများကြီးရေးပါဦးမယ်
ဟုတ်ကဲ့ပါအရင်တော့လို file site တွေတင်းနဲ့တင်ပေးပါဆိုရဒီသောရရှင်ပြောလာတာပါနော်ဟုတ်ကဲ့ပါဒီ website ကိုတာဝန်ယူတဲ့သူတွေကိုပြောပေးပါမယ်နော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်အထက်သောရရှင်တယောက်ချင်းပြည်နယ်ကပါဒီသောရရှင်ကတော့ PSI ဂျိုရုစလောင်ကနေမြန်မာသတင်းကိုပထမဆုံးများများလေးထုတ်လွှင့်ပေးပါ VOE ကိုလူလူမိတ်ဆွေအစီအစဉ်ကနေအမြဲတမ်းအားပေးနေပါတယ်ဆိုပြီးတော့စာရေးလာပါတယ်
ကျွန်တော်ကချင်းတို့တိုင်းရင်းသားလေးပါ VOA ကို PSI ကနေတဆင်နေတိုင်းလိုလိုနားထောင်ဖြစ်ပါတယ်တရင်တွေတဲကတုတအစီစဉ်နားထောင်ရတာဘ ഹു တုတရပါတယ်ကျွန်တော်တို့ဘက်ကခလေးတမူးလန်းကရွာငယ်လေးပါဗျာကျွန်တော်တို့ရွာကလူတက်ကြီးပိုင်းတွေကအခုနိုင်ငံရေးပဋိပက္ခကြားကိုလူငယ်တွေပါတာကိုတားကြပါတယ်သူတို့ပါသူတို့ထိုင်ကုန်လူနေကြတာကျွန်တော်တို့ဝင်မပါကြပါနဲ့လို့တားကြပါတယ်သူတို့ပဲနေရာယူခြင်းပုံပါပဲကျွန်တော်ကတော့တချင်းလေးလဲတောင်းကျင်လို့ပါတက်တဲ့အောင်အစီအစဉ်တင်ဆက်နေချိန်မှာဖွင့်တဲ့တချင်းလေးကိုပါဗျာတီဆိုသူတချင်းကောင်းစဉ်ကိုဒီ message ကနေပဲပို့ပေးပါဗျာ VOA အဖွဲ့သူအဖွဲ့သားအားလုံးစိတ်ကျမ်းမာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေ
။ဟုတ်ကဲ့ဒီတော့ရှင်ကတေးတောင်းလာပြီမယ်လဲသူ VOA ကနေပြီးတော့တေးသချင်းတွေထုံးမလွင်ပြီးတော့ဘူးဆိုတာကိုလည်းတည်ထားပုံရပါရဲ့နော်။ဒါကြောင့်မလို့ဒီသချင်းလေးကိုသူစာရေးတဲ့ Messenger ကနေပြီးတော့ message ပြန်ပို့ပေးပါလို့ပြောလာပါတယ်။ဟုတ်ကဲ့ပါဒီမှာတခုတော့ရှိပါတယ်ဒီတက်တရအောင်စီစဉ်လို့အမျိုးသမီးကဏ္ဍတို့ဒီလိုမျိုးကျမတို့ရဲ့အပတ်စဉ်ကဏ္ဍတွေမှာထုတ်လွှင့်ပေးနေတဲ့ဒီသချင်းတွေကဒီမှာဒီနားထောင်လို့ရတဲ့ဒီအများနားထောင်လို့ရတဲ့သချင်းမျိုးတွေမဟုတ်ပါဘူးရှင်ဒီသချင်းတွေကကျမတို့ဒီရေဒီယိုထုတ်လွှင့်မှုနောက်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုဒီလိုလုပ်ငန်းတွေအတွက် production music လို့ခေါ်ပါတယ်ဒီအစီအစဉ်တွေထုတ်လို့ရေးမှာအသုံးပြုတဲ့သချင်းတွေဖြစ်ပါတယ်ဒါကြောင့်မလို့ကျမဒီသချင်းကောင်းစဉ်ပြောလဲနောက်ပြီးတော့ဒီသချင်း link ပေးလဲအပြင်ကနေပြီးတော့ယူပြီးတော့နားထောင်လို့ရတဲ့သချင်းမဟုတ်ပါဘူးလို့ပဲပြန်ပြီးတော့ပြောချင်ပါတယ်နော်ကျမတို့အစီအစဉ်တွေကသချင်းလေးတွေကိုနှစ်ချိုက်မိတယ်ဆိုလို့လဲအများကြီးဝမ်းသာမိပါတယ်ဒီကိုတော်ရရှင်နေရေးလာတဲ့စာတွေမှာနိုင်ငံရေးအမြင်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်နေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာတွေကိုအပတ်စဉ်ဖော်ပြပေးနေပါရဲ့နော်။ဒီမှာဒီတစ်ပတ်တော်ရရှင်တယောက်ကတော့ကုလသမဂ္ဂအကြောင်းပြောပြပါဆိုပြီးတော့အခုလိုရေးလာပါတယ်
။ VOA မှတဆင့် UN ကုလသမဂ္ဂကကြားအောင်ပြောပြပါတနှစ်ခွဲလောက်ဆေးရသမှုမှုတွေကိုပက်ပက်ဆက်ဆက်ကျူးလွန်နေတာတကဘာလုံးကတက်တည်အထောက်ထားများစွာနဲ့မြန်မာထစ်ထင်တွေ့မြင်နေရပါလျက်နဲ့ဘာကြောင့်များအကျန်းဖက်မြန်မာတပုံစစ်တပ်ကိုအေးမယူအာတူးပီမဝင်နိုင်ရတာပါလဲ UN ရဲ့လူအခွင့်အရေးပဋိညင်စာတမ်းပါလူအခွင့်အရေးတွေကိုဘာကြောင့်မကာကွယ်နိုင်ရတာပါလဲ UN ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့အချက်တရားဂုဏ်သိက္ခာတွေဘယ်ရောက်ကုန်ပါသလဲအခုလိုလက်ပိုက်ကြည့်နေမယ်ဆိုရင် UN အဖွဲ့ကြီးဖွဲ့စည်းထားဖို့ရှိနေဖို့လိုအပ်ပါသေးသလားဆိုတာUN ကကြားအောင်ပြောပေးပါခင်ဗျာ
မြန်မာနိုင်ငံကကိစ္စတွေဒီလောက်ဖြစ်နေလူလူကဒီလောက်ခံနေရတာမှာဘာဖြစ်လို့ကုလသမဂ္ဂကဘာမှကြောင်းဝင်ဆောင်ရွက်ပေးတာမရှိတာပါလဲဆိုပြီးတော့ဒီတော်ရရှင်မေးလာတာဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့အရှင်အကုံရလို့ရေးလာပါတယ်ဒီတော်ရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့အဖြစ်အပျက်တွေပေါ်မှာကြားရမြင်ရတာတော်တော်စိတ်မကောင်းဖြစ်မိပါတယ်ဆိုပြီးတော့အခုလိုဆိုလာပါတယ
်မင်္ဂလာပါ VOA ရေဦးစင်းက VOA ရဲ့အမာခံပရိသတ်တူပါVOA ကိုအားပေးနားဆင်လာတာအတော်ကြာပါပြီ။အစီအစဉ်တွေအားလုံးကောင်းပါတယ်။ဒီတစ်ခေါက်ပဲမြန်မာပြည်မှဘေးစာကဏ္ဍကိုစာရေးပြစ်တာပါ။ဦးစင်းတို့ဟုံးမလင်းမြို့နယ်မှာပြူစောတိအဖွဲ့ရီ၊ရှမ်းနီအဖွဲ့ရီဖွဲ့ပြီးလက်လုံလက်စားရီစီကငွေညှစ်မတရားဆက်ကြီးကောက်နေတာကိုကြားရမြင်ရတာတိတ်ပဝင်မကြလာဘူးဗျာ။တော်မီလောင်တောကြောင်လက်ခမောင်းခတ်ဆိုတာလိုမျိုးဖြစ်နေပြီ VOA ရေ။တော်တော်စိတ်ထိခိုက်ခံစားနေရပါတယ်။
ဒါကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကိုမြင်ပြီးတော့တော်ရရှင်တွေသူတို့ထင်မြင်ယူဆချက်ရှူထောင်းကနေရေးလာကြတာဖြစ်ပါတယ်နော်။နောက်ထပ်တော်ရရှင်ဦးတူးဆိုတဲ့တော်ရရှင်မှာသူကတော့သတင်းတွေနားထောင်တိုင်းယူကရိန်းနဲ့မြန်မာသတင်းတွေကြောင့်စိတ်ဆင်းရဲရပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ်
။ယူကရိန်းနဲ့မြန်မာသတင်းကိုနားထောင်ပြီးတိုင်းမျက်ရည်ဝဲနေရတယ်လူသားတွေကတနက်လေးများကင်ထားရရင်ကိုကလူမဟုတ်တော့ဘူးလို့များထင်နေကြသလားမသိလက်နဲ့မပါတဲ့ပြည်သူတွေမိမနဲ့ကလေးငယ်တွေကိုရရက်ဆက်ဆက်တတ်ကြတယ်အဆောက်အုံတွေကိုမိရှို့ဖျက်ဆီးကြတယ်ဒီလောက်ထိရက်ဆက်ရုံမာတဲ့နှလုံးသားပိုင်ရှင်စစ်အာဏာရှင်များကိုအံ့ဩမိပါတယ်ဝမ်းနည်းမိပါတယ်ငရဲပြည်ဆိုတာသူတို့အတွက်ဖြစ်မှာပ
ါငရဲပြည်ဆိုတာသူတို့အတွက်ဖြစ်မှာပါတဲ့တော်တော်ကျကျမတို့စီကိုဒုက္ခတွေမျှဝေပြီးတော့ဟိုအမြဲတမ်းစာရေးလာတဲ့သူတွေကလည်းသူတို့ကိုယ်တိုင်အရှင်းလက်လက်ရဲကြနေကြပါတယ်ဆိုတော့ခုလောလောဆယ်ခံနေရတဲ့ဒုက္ခတွေကိုရေးလာတတ်ကြတာပါနော်မြန်မာနိုင်ငံကအစ်အာနာသိမ့်ပြီးတော့နိုင်ငံရေးအခြေအနေနဲ့ဒီစီရေးပြိပခါနောက်ဆက်တွဲအခြေအနေတွေကြောင့်ပြည်သူတွေအတော်လေးထိခိုက်ခံစားရတဲ့နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးကြပါတယ်ဒီမှာသောရရှင်တယောက်ကျွန်တော်ပို့လိုက်တဲ့စာကို VOA ကိုရောက်တယ်ဆိုရင်ကျေးဇူးပြုပြီးတော့ဖတ်ပေးပါတယ် VOA ကိုအမြဲတမ်းဆောင်မြောကြည့်ရှုနေပါလေဆရာနာတိုင်းတဲ့သူတွေကိုအထူးယုံမုံပါလေအမြင်မှန်ကိုတော့မပြောပြရဲပါဘူးပြည်သူကိုချစ်တယ်လို့မိသားစုကိုလည်းစိုးရင်လို့ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကသူ့ရဲ့နာကြီးချက်တွေကိုမေးခွန်းဖြစ်နေမေးလာတာဖြစ်ပါလေ
အာနာသိန်းစစ်ကောင်းဆောင်ကိုကျွန်တော်မေးခြင်းပါတယ်ခင်ဗျားရဲ့မိသားစုနဲ့ခင်ဗျားရဲ့နေအိမ်ကိုတပ်ဖြတ်မိရှုဖျက်ဆီးခံရမယ်ဆိုရင်အခုလို့ပြောနေနိုင်မလားလို့မေးခြင်းပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်စိတ်ကပြည်သူတွေနဲ့တထက်တဲ့ နာကျင်ခံစားရလွန်လို့ပ
ါဒီသရရှင်ကသူ့ရဲ့နာကျင်ချက်တွေကိုမိကွန်ဖြစ်နေမေးလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးအတွက်ပုံမှန်ကောင်းမွန်လှပါတဲ့သတင်းတစ်ပတ်ရရှိနိုင်ပါစေလို့ဆန္ဒပြုမိပါတယ်ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အဲဒါနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့သတင်းတွေတဲကသုတအစီအစဉ်ကိုထုတ်လွှင့်ပေးမှာပါနိုင်ငံတကာကသတင်းတွေကိုကြည့်ရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစီဖို့ကိုမညညိုလင်ကဒီတပတ်ဒီသတင်းတွေတဲကတုတ္တအစီအစဉ်မှာတင်ဆက်ပေးထားတာဖြစ်ပါတယ်ဒီနေ့ဒီကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်တဲ့ Russia Ukraine အရေးသတင်းတွေတဲကယူကရိန်းနိုင်ငံအကြောင်းကိုတော့ဒီတပတ်မှာပြောပြထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံဟာအရှေ့ဥရောပမှာရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရှေ့ဥရောပနိုင်ငံတွေထဲမှာတော့ရုရှားပြီးရင်ယူကရိန်းကဒုတိယအကြီးဆုံးနိုင်ငံတစ်ခုပါ။ယူကရိန်းဟာ20ရာစုနှောင်းပိုင်းကာလကြောင်းမှာအပြည့်အဝလွတ်လပ်ရေးရရှိခဲ့ပြီးယူကရိန်းဆိုတဲ့နိုင်ငံအဖြစ်ကမ္ဘာမှာရပ်တည်နေကြတာပါ။ပထမကမ္ဘာစစ်မတိုင်မီနဲ့ပထမဒုတိယကမ္ဘာစစ်ကာလတွေအတွင်းပိုလန်၊လစ်သူအေးနီးယားရုရှား၊ရူမေးနီးယား၊ချက်ကိုစလိုဗက်ကီးယားတို့ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့တာပါ။ဆိုဗီယက်ယူနီယံမပြိုကွဲမီကယူကရိန်းနီးယန်ဆိုဗီယက်ဆိုရှယ်လစ်ရီပပ်ဘလစ် SSR အနေနဲ့ရှိခဲ့ပြီးဆိုဗီယက်ယူနီယံပြိုကွဲပြီး1991ခုနှစ်ဒီဇင်ဘာလတရနေ့မှာအပြည့်အဝတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ရောက်ရှိခဲ့ပါတယ်။ယူကရိန်းဆိုတဲ့အမည်ကိုလည်းပြောင်းလဲခဲ့တာပါ။ရုရှားနဲ့ယူကရိန်းဟာတမိုင်းကြောင်းအရာပဋိပက္ခတွေအကြိမ်ကြိမ်ရှိခဲ့ပြီး2014ခုနှစ်တုန်းကတော့ယူကရိန်းရုရှားနဲ့စပ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားပိုင်နဲ့နေအဖြစ်သတ်မှတ်ပြီးရုရှားကရယူခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာဘဲလာရုစ်အရှေ့နဲ့အရှေ့မြောက်မှာရုရှားအနောက်တောင်ဘက်မှာမိုလ်ဒိုဗာနဲ့ရူမေးနီးယားအနောက်ဘက်မှာဟန်ဂေရီစလိုဗက်ကီးယားနဲ့ပိုလန်နိုင်ငံတွေဖြစ်ပါတယ်။တောင်ဘက်မှာတော့အဇော့ပင်လယ်နဲ့ပင်လယ်နက်တိုရှိပါတယ်။ယူကရိန်းရဲ့မြို့တော်ကတော့ကီးဖြစ်ပါတယ်။ ကြီးမားတဲ့ကုန်းမြေတွေတောင်တန်းတွေမြစ်ချောင်းရှုံမြောင်းကြီးတွေရှိတဲ့ယူကရိန်းနိုင်ငံအခြေဝင်းကစတူရန်မိုင်ပေါင်း 23,300 ကျော်ရှိတာပါလူဦးရေကတော့41သန်းကျော်ရှိပြီးနေထိုင်ကြသူတွေထဲမှာယူကရိန်းလူမျိုးက88ရာခိုင်နှုန်းနီးပါးရှိပြီးရုရှားက18ရာခိုင်နှုန်းကျော်နဲ့တခြားလူမျိုးစုတွေက9ရာခိုင်နှုန်းနီးပါးရှိပါတယ်ယူကရိန်းလူမျိုးတွေကခရစ်ယာန်ဘာသာကိုးကွယ်သူအများစုဖြစ်ပြီးလူဦးရေရဲ့98ရာခိုင်နှုန်းကျော်ရှိတာပါ။ယူကရိန်းရဲ့နိုင်ငံတော်အလံကိုကြည့်မယ်ဆိုရင်တော့အပြာရောင်နဲ့အဝါရောင်ကိုအလျားလိုက်တဝက်စီချေထားပါဗျ။ယူကရိန်းရဲ့ငွေကြေးကိုတော့ Ukrainian Hryvnia အတူကောက် UAH လို့သုံးပါတယ်။ငွေကြေးလဲနေနှုန်းကတော့ American Dollar ကို Hryvnia 30ဝန်းကျင်ရှိတာပါ။ယူကရိန်းနိုင်ငံရဲ့အဓိကထုတ်ကုန်တွေကတော့သတ္တုရိုင်း၊တန်နဲ့သတ္တုဆိုင်ရာကုန်ထုတ်ပစ္စည်းအမျိုးမျိုးတွေပဲဖြစ်ပါတယ်။ဒီထုတ်ကုန်တွေကယူကရိန်းရဲ့အဓိကနိုင်ငံတကာပို့ကုန်တွေဖြစ်ပြီးယူကရိန်းဟာသဘာဝတန်ငွေထွက်တဲ့နိုင်ငံတစ်ခုလည်းဖြစ်တာပါ။ယူကရိန်းလူမျိုးတွေရဲ့ထူးခြားတဲ့အစဉ်အလာတချို့ကတော့အမျိုးသမီးတွေဟာရောင်စုံပန်းထိုးအဝတ်တွေကိုနေ့စဉ်ပုံမှန်အဝတ်အစားအနေနဲ့အမြဲလိုလိုဝတ်ဆင်တတ်ကြပါတယ်။နှစ်သစ်ခုချိန်ရောက်တဲ့အခါမှာတော့ကိုယ့်ရဲ့နှစ်သစ်စုတောင်းရေးထားတဲ့စာရွက်တွေကိုဖြည့်ဆို့ပြီးနှစ်သစ်ကူခေါင်းလောင်12ချက်ထိုးတဲ့အချိန်မှာညှိုးချကြပါတယ်။အဲ့ဒီလိုလုပ်တာကကိုယ့်ရေးထားတဲ့စုတောင်းပြည့်စုံတယ်လို့ယုံကြည်ကြလို့ပါပဲရှင
်။သတင်းတွေကသုဒ္ဓအစည်းအဝေးကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့ညပိုင်းအတွက်နောက်ဆုံးကြံရှိနေတဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးကိုတင်ဆက်ပေးမှာပါ။ကိုလံဘီယာနိုင်ငံမှာကမ္ဘာအပြင်ထူတဲ့နေကိုကျင်းပခဲ့ပါဗျာ။ဗြိတိသျှဘယ်ဂျန်ဆယ်ကျော်သက်တဦးဟာလေရင်နဲ့9လကြာတဦးတဲ့ကမ္ဘာပတ်ပြန်တမ်းပြီးအသက်အငယ်ဆုံးပြန်တမ်းသူအဖြစ်စံချိန်တင်လိုက်ပါဗျာ။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မခင်ဖြူတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပြည်ခဲ့တဲ့သတင်းဘက်ကကိုလံဘီယာနိုင်ငံမှာကမ္ဘာအပြင်ထူတဲ့နေကျင်းပပါဗျာ။မက်ဒလင်းမြို့တောင်ဘက်မှာရှိတဲ့အီရာကူရက်ကွက်မှာနှစ်စဉ်ကျင်းပတဲ့ဒီကမ္ဘာအပြင်ထူနေမှာပါဝင်တဲ့သူတွေဟာဂရင်းနေပေါ်မှာအိတ်လိုက်ပြီးတော့တခြားသူတွေကကျုံးပေးရပါတယ်။1985ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးဒီပွဲကိုဖန်တီးခဲ့တဲ့သူကအပြင်ကြီးလုံးတဲ့အတွက်တခြားတိုးတက်မှုတွေဖြစ်စေတယ်လို့ပြောပါတယ်။ဥပမာဟင်းချက်ဖို့ပြင်းတဲ့အတွက်စားတော့ဆိုင်သွားစားပြစ်မယ်အဝိရှော်အမကိုပြင်းတဲ့အတွက်အဝိရှော်ဆက်ကိုဝယ်ပြစ်မယ်။နောက်အိမ်တန်ရှင်လို့ဖို့ပြင်းတဲ့အတွက်လူငါတန့်ရှင်လုပ်မယ်ဆိုရင်ဒီကနေ့ခေတ်စီးပွားရေးကိုမောင်းနှင်ပေးနေတာဖြစ်တယ်လို့ဒီပွဲကိုစီစဉ်သူကာလော့စ်မိုရိုယာကပြောပါတယ်။ဒီပွဲကိုဆင်နွှဲဖို့အတွက်ရက်ွက်ထဲကလူတွေကိုဘေးကရက်မကြည့်ပဲအားလက်တဲ့အချိန်မှာပါဝင်ကြဖို့ဖိတ်ခေါ်ခဲ့ပြီးတော့တခြားအမှုပညာရှင်တွေရဲ့ဖျော်ဖြေရေးတွေလည်းပါဝင်ပါတယ်။အမှုပညာလက်ရာတွေဖန်တီးဖို့နဲ့တီးဆိုဖျော်ဖြေရေးအထွက်ကိုလည်းမြို့တော်ခမ်းမကိုပြောင်းလဲခဲ့ပြီးတော့မြို့ကြီးတွေမှာမရမနာလှုပ်ရှားမဲ့အစားအပြင်းထူတဲ့နေ့ဟာအေးအေးဆေးဆေးပြုမှုလှုပ်ရှားဖို့လှုံ့ဆော်တဲ့ပွဲလေးဖြစ်ပါရဲ့ရှင
်။ကိုလံဘီယာနိုင်ငံမှာပဲဖန်အထမ်းသမားတွေရဲ့စီတန်းလှည့်လည်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ကိုလံဘီယာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာပဲကျင်းပခဲ့တာဖြစ်ပြီးတော့လူပေါင်း920လောက်ဟာအလှဆင်ပုံဖော်ထားတဲ့ပန်းခွေအဝိုင်းကြီးကိုထမ်းပြီးစီတန်းလှည့်လည်ခဲ့ကြတာပါ။65ကြိမ်မြောက်ဖြစ်ကျင်းပတဲ့ဒီပွဲတော်မှာပန်းတွေကိုတစ်သားပြားအဝိုင်းကြီးပေါ်မှာအမျိုးမျိုးပုံဖော်ထားပြီးတော့ပန်းကွေအဝိုင်းတစ်ခုဟာပေါင220အထိလေးနိုင်ပါတယ်။1958ခုနှစ်ကအနီးနားကျေးရွာတွေကပန်းအလှဆင်သူတွေနဲ့စတင်ကျင်းပခဲ့တဲ့ဒီပွဲဟာအခုအခါမှာတော့ဒေသတွင်းကပန်းအလှဆင်သူတွေအပြိုင်ကျဲကြတဲ့အလှပြပွဲလည်းဖြစ်လာပါတယ်။ငူးရီယာစာပပ်ဘလိုအက်စကိုဘာနဲ့ငူးရီစေဝါမှောင်ခုံမှုတွေကြောင့်နိုင်ငံတကာမှာနာမည်ကြီးနေတဲ့ဒီမျိုးဟာပုံရိပ်ပြောင်းစိတ်ဖို့အတွက်လည်းအခုလိုပန်းပွဲတော်ကိုကျင်းပရတာပါ။ဟာဝရຫນွေဦးမျိုးတော်လို့တင်စားခေါ်ဝေါ်ကြတဲ့ဒီမျိုးကြောင့်ကမ္ဘာအနောက်ဖက်ချမ်းမှာကိုလံဘီယာနိုင်ငံဟာပန်းစိုက်ပျိုထုတ်လုပ်ရေးမှာအကြီးဆုံးနိုင်ငံဖြစ်လာပြီးတော့ကမ္ဘာမှာတော့နယ်သာလန်နိုင်ငံပြီးရင်ဒုတိယအကြီးဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ
။ဗြိတိသျှဘယ်လ်ဂျီယံစစ်ကြောတပ်တဦးဟာလေရင်နဲ့9လကြာတဦးရဲ့ကမ္ဘာပတ်ပြန်တမ်းပြီးအသက်အငယ်ဆုံးပြန်တမ်းသူအဖြစ်စံချိန်တင်လိုက်ပါတယ်။အသက်18နှစ်အရွယ်မတ်ရူသဖို့ဒ်ဟာမိုင်ပေါင်း3,300ကျော်နိုင်ငံပေါင်း30ကျော်ကိုဖျက်ပြီးဘူလ်ဂေးရီးယားနိုင်ငံမျိုးတော်ဆိုဖီယာမှာခီးစဉ်ကိုဆုံးသက်ခဲ့ပါတယ်။
သူ့ရဲ့ခီးစဉ်ဟာ Guinness ကမ္ဘာမှတ်တမ်းစံချိန်နှစ်ခုကိုချိုးလိုက်တာဖြစ်ပြီးအဲ့ဒီတည်းကတစ်ခုကတော့အခုနှစ်အစောပိုင်းဇန်နဝါရီလတုန်းကအသက်16နှစ်အရွယ်သူ့ရဲ့အမဖြစ်သူ Zara ချိုးခဲ့တဲ့စံချိန်တစ်ခုလည်းပါပါတယ်။ Mark ဟာကမ္ဘာအသက်အငယ်ဆုံးတယောက်တည်းပြန်တန်းတဲ့စံချိန်အပြင်သူ့အမ Zara တင်ထားတဲ့အသေးစားလေယာဉ်နဲ့ကမ္ဘာတစ်ပတ်ပတ်တဲ့စံချိန်ကိုပါချိုးလိုက်တာပါ။အခုချိန်မှာတော့ Mark Rutherford ဟာစံချိန်အသစ်တွေထပ်ချိုးမှမဟုတ်တော့ပဲကြောင်းပြန်တက်တယ်လို့ပြောပါတယ်။သူကအသက်15နှစ်အရွယ်2020ခုနှစ်မှာဖခင်ဖြစ်သူရဲ့လေ့ကျင့်သင်ကြားပေးမှုနဲ့လေယာဉ်မောင်းလိုင်စင်ရခဲ့တာဖြစ်ပြီးတော့အခုလိုသူ့ရဲ့ငားလာကြခီးစဉ်ကြောင့်လူငယ်တွေအနေနဲ့သူ့ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ဖို့ခွန်အားဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးပြောပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကလယ်သမားတို့ဟာအဝေးပြေးလမ်းဖောက်ရာမှာသူ့အိမ်မလွတ်တာကြောင့်ပေ400အကွာဝေးကိုနှစ်ထပ်တိုက်အိမ်တစ်လုံးကိုအလုံးလိုက်မှပြီးရွှေ့ပေးလိုက်ပါတယ်မြို့တော် New Delhi နဲ့ Kashmir ဒေသကိုဆက်သွယ်မဲ့ Delhi Amritsar Katra အဝေးပြေးလမ်းမကြီးကိုဖောက်လုတဲ့လမ်းမှာစုကွင်တာစင်းရဲ့အိမ်ကရောက်နေတာပါမစ္စတာစင်းဟာမျိုးစိတ်ထုတ်လုပ်သူတဦးဖြစ်ပြီးတော့သူ့အိမ်ကိုရွှေ့ဖို့အတွက်ကွန်ထရိုက်တာတဦးကိုငှားခဲ့ပါတယ်ပေ900လောက်ရှိတဲ့တမ်မနီတန်ချောင်းတွေ Hydraulic မတင်တဲ့ပစ္စည်းတွေကိုအသုံးပြုပြီးသူ့ရဲ့နှထတိုက်အိမ်ကြီးကိုမရွှေ့ခဲ့တာပါသူ့အိမ်ကိုအများကြီးအကုန်ကြခံပြီးဆောက်လုပ်ထားတာကြောင့်အခုလိုအလုံးလိုက်ရွှေ့ရတာဖြစ်ကြောင်းမစ္စတာစင်းကပြောပါတယ
်သူကြားဆံပြသတင်းများအစီအစဉ်ကိုကိုငိမ့်ညန်းကမက်ခင်ဖြူတွေနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email နဲ့ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook Messenger ကနေတဆင့်လဲဆက်သွယ်ပြီးတော့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုကြံရှိနေတဲ့အချိန်မှာတော့ဥတမောင်သန်းကသတင်းချင်းချုပ်ကိုတလက်အချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်စစ်သည်မောင်းနှစ်ဆင့်ဟာဒီကနေ့တနင်္ဂနွေနေ့မှာထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ပြီးကြတဲ့ကအမေရိကန်စစ်သည်မောင်းတွေဖျက်ဆီးတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်အမေရိကန်အမတ်ခွန်ရေတပ်ကစစ်သည်မောင်းတွေဖျက်ချတဲ့ USS Antietam နဲ့ USS Chancellorville တို့ကထိုင်ဝမ်ရေလက်ကြားကိုပုံမှန်ဖျက်နေကြအတိုင်းဖျက်သွားကြတာဖြစ်ပါတယ်လို့အမေရိကန်ရေတပ်ကဆိုပါတယ်နိုင်ငံတကာရေပြင်ကနေဖြတ်သွားတာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်နဲ့ထိုင်ဝမ်ကမ်းခြေအကြားကထိုင်ဝမ်ရေလက်ကြားဟာ160ကီလိုမီတာကျယ်ဝန်းပါတယ်။နိုင်ဂျီးရီးယားနိုင်ငံအစိုးရတက်သူတွေကဆရာဆရာမတွေသပိတ်ပေါင်နေတာအခုဆိုရင်6လအတွင်းဝင်လာနေပြီဖြစ်တဲ့အတွက်တခြားကျောင်းတွေမှာကျောင်းတက်ဖို့ရွေးချယ်စရာနည်းလမ်းမရှိတဲ့နိုင်ဂျီးရီးယားကျောင်းသား1.5တန်းပေါ်တက်ရောက်မှုတွေရှိနေပါတယ်။အနောက်အာဖရိကနိုင်ငံတွေကတက္ကသိုလ်ပေါင်း100လောက်မှာအခုလိုကာလရှည်ကြာသပိတ်မှောက်မှုတွေမကြာခဏဖြစ်လေရှိကြပါတယ်။ဒါပေမဲ့ကိုဗစ်ကြောင့်ကျောင်းတွေ2029ခုနှစ်တနင်္လာနေ့ပိတ်ထားခဲ့ရတဲ့အခြေအနေကနေပြန်လည်ရုံထနိုင်မှုကြိုးစားနေတဲ့ကာလဖြစ်တာကြောင့်အခုဒီချိန်သပိတ်မှောက်တဲ့ကိစ္စကမူလကလေးကရန်မုံငွေလိုလိုလောက်ရှိတဲ့ပညာရေးစနစ်တွေပို့ပြီးအထိနာစေခဲ့တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းထရမ့်အင်ကနေတင်စီသွားတဲ့ရှုဝယ်မှတ်တမ်းတွေနဲ့ပတ်သက်ပြီးပိုလို့တရင်တိတိကျကျသူ့ကိုပေးဖို့တရားရေးဌာနကိုဖက်ဒရယ်တရားသူကြီးကတောင်းဆိုထားပါတယ်။အထူးစစ်ဆေးသူတယောက်ကိုခံထားဖို့အကျိုးလုပ်ငန်းယူရချက်တရားအနေနဲ့သူစဉ်းစားထားကြောင်းအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ် KI တရားသူကြီးကစနေနေ့ကတရားရေးဌာနကိုပေးဖို့တဲ့စာထဲမှာဖော်ပြထားပါတယ်။အာဂျင်တီးနားနိုင်ငံမှာအာဂရီလိုက်ဆန်းမှုနဲ့ထောင်ဒဏ်12နှစ်ပြည်ဒဏ်ချမှတ်ပေးဖို့အစိုးရရှေ့နေတွေကတောင်းဆိုခြင်းခံထားတဲ့ဒူတမ်ရာခရစ်စတီနာဟာသူကိုထောက်ခံသူတွေနဲ့လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ရှိတယ်လို့ပြောကြလိုက်ပါတယ
်။တရင်ချင်းချုပ်ကိုဥတ္တမောင်တန်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွင့်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ DN1 တို့ဖြစ်ပါတယ်။ View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမှာမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line to meter 3052နဲ့ line line meter 190တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.